ဒီကနေ့ဟာယေရှုခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်ခရစ်မတ်နေ့အကျိုးဖြစ်တာကြောင့်ကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေကောင်းချီးမင်္ဂလာတွေမျှဝေနေကြပါတယ်။ပုံမှန်အားဖြင့်ဒီခရစ်မတ်ပွဲတော်အချိန်မှာဝတ်ပြုဆုတောင်းပွဲတွေကလေးငယ်တွေအတွက်ဒီပျော်စရာအခမ်းအနားတွေဆင်နွှဲကြလိမ့်ရှိပေမဲ့ယေရှုခရစ်တော်ဖွားမြင်တယ်လို့ယုံကြည်ထားတဲ့ဘက်သလေဟမ်မှာတော့ဂါဇာစစ်ပွဲကြောင့်စိတ်ညစ်စွာနဲ့ပဲပွဲတော်ကိုဖျက်ဆီးနေပါတယ်။ပါလက်စတိုင်းလူမျိုးတွေနေထိုင်ကြတဲ့ဂျော်ဒန်မြစ်နောက်ပိုင်းကဘက်သလေဟမ်မြို့မှာဒီနှစ်တော့ပွဲတော်မလုပ်ဘူးလို့ပါလက်စတိုင်းခီးသွွားဝင်ကြီးရူလာမာယာကပြောကြားခဲ့ပါတယ်။
The whole world is celebrating Christmas this year, but not Bethlehem, not the birthplace of our Lord Jesus Christ. Bethlehem is celebrating Christmas.
ဒီကဘာလုံးမှာ Christmas ပွဲတော်ဆင်နွှဲနေကြပြီမဲ့ယေရှုခရစ်တော်ဖွားမြင်ရာဖြစ်တဲ့ Bethlehem မှာတော့ Gaza နဲ့အနောက်ဘက်ကဒေသအပါအဝင်ပါလက်စတိုင်းပိုင်းနဲ့အားလုံးမှာဖြစ်နေတဲ့အခြေအနေတွေကြောင့် Christmas ကိုပွဲတော်အစားဝန်းနေခြင်းတွေနဲ့ဖြတ်တန်းကြရမှာဖြစ်ပါတယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ယေရှုဖွားမြင်ရာလို့ဆိုတဲ့နေရာမှာစောက်ထားတဲ့ Church of the Nativity ရှေးဟောင်းဖျားရှိခိုးချောင်းရှိကမန်ဂါစကွဲရင်ပြင်မှာပုံမှန်အဖြစ်တော့ Christmas တစ်ပင်တွေမှာမိတွေထွန်းပြီးတော့စိတ်ကြည်နူးစရာဖြစ်အောင်လှဆင်ထားလေးရှိတာပါအဲ့ဒီအစားဂါဇာဒေသကပါလက်စတိုင်းပြည်သူတွေနဲ့တသားတည်းရှိနေတယ်ဆိုတာပြသတဲ့အနေနဲ့ Christmas အကြုံနေ့ဒီနေ့မှာအီယာမပါလက်စတိုင်းအလံကြီးတွေကိုဝိုင်းကင်ပြီးတော့ဒီစစ်ပွဲချက်ချင်းရဖို့အတွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ယေရှုဖွားမြင်ပုံအယုတ်တွေနဲ့ပုံဖော်ထားတာမှာတော့အပြည့်အစည်းပုံတွေကြားကဖွားမြင်နေတဲ့ပုံမျိုးဖြစ်အောင်လို့ပုံဖော်ထားပါတယ်ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းပြည်သူတွေခံစားကြုံတွေ့နေရတဲ့အခက်အခဲတွေကိုမိမောင်းထိုးပြတဲ့အနေနဲ့လှုပ်ထားတာပါ။မွေးကင်းစာယေရှုအလုပ်ကလေးတွေကိုအဝတ်ဖြူနဲ့ပတ်ထားပြီးတော့ဂါဇာမှာကလေးငယ်တွေတည်ဆုံနေတဲ့အဖြစ်ကိုပြောလွှင့်အောင်လို့ပြသထားပါတယ်ရှင်။